ထောင်ဒဏ်9နှစ်စီချမှတ်ခံရရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ပြန်လှုပ်ပေးဖို့အင်ဒိုနီးရှားသတင်းတော့တွေစုဝေးပြီးတော့ဂျကာတာမှာရှိတဲ့မြန်မာတန်ရုံးရဲ့ရှေ့မှာမနေ့ကဆန်နာပြတောင်းဆိုခဲ့ကြပါတယ်။ဒီနေ့တော့နှစ်ဦးလိုမျိုးကြီးမြန်မာအစိုးရကိုတိုက်တွန်းတယ်လို့မြန်မာပြည်မှာသတင်းလွတ်လပ်ခွင့်ရရှိရင်အင်ဒိုနီးရှားအစိုးရကမြန်မာအစိုးရကိုတိုက်တွန
အနေတော့ကအင်ဒိုနီးရှားသတင်းသမားတွေတရားစင်ကြောကြောလာရောက်ပြီးတော့ဆန္ဒပြခဲ့ကြပါတယ
်
ကနပြသူတရင်တော့ဒီထဲမှာလက်တွေကိုအမဲရောင်ထိတ်တွင်နဲ့ချီးပါးစပ်တွေကိုလည်းအမဲရောင်ထိတ်တွင်နဲ့ပိတ်ထားတဲ့သူတွေလည်းပါဝင်ကြပြီးတရင်လောက်တာဟာပြစ်မှုမဟုတ်ဘူးတရင်လက်လက်ခွင့်ကိုကာကွယ်ကြကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုပြန်လွှတ်ပေးဆိုတဲ့စာတမ်းတွေကိုကန်ဆောင်ထားကြပါတယ် AGI လို့ခေါ်တဲ့လွတ်လပ်တဲ့တရင်သမားများမဟာမိတ်အဖွဲ့ကတရင်သမားတွေနဲ့အလွတ်တရင်တော်များအဖွဲ့ချုပ်ကတရင်သမားတွေစုပေါင်းပြီးတော့ဆန္ဒပြခဲ့ကြတာပါ AGI အဖွဲ့ကဆန္ဒပြသူအမျိုးသမီးဖီရာအဗ်ဒူရာချ်မန်ကနိုင်ငံတော်လေးဝက်ချက်အုပ်ဦးတွေနဲ့ထောင်ချခံလိုက်ကြရတဲ့ကိုဝါလုံးတို့နှစ်ဦးကိုပြန်လွှတ်ပေးရေးမြန်မာစိုးရကိုတောင်းဆိုတယ်လို့အင်ဒိုနီးရှားလူပြောပါတယ
်
ဖမ်းဆီးထောင်ချခံထားရတဲ့ Writers သတင်းသမားနှစ်ဦးကိုပြန်လွှတ်ပေးဖို့မြန်မာအစိုးရနဲ့အစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုကျမတို့ကတောင်းဆိုပါတယ်သူတို့ဟာသူတို့ရဲ့သတင်းအလုပ်ကိုလုပ်နေရင်အဖမ်းခံခဲ့ရတာဖြစ်ပြီးဒီလိုသတင်းလောက်တာကြောင့်ပဲထောင်ချခံရတဲ့အဖြစ်ကိုရောက်ကြရပါတယ်ဒီအဖြစ်ပြက်ဟာမြန်မာနိုင်ငံမှာသတင်းလုပ်ငန်းကိုပြစ်မှုကျူးလွန်တယ်လို့လှုံ့ဆော်နေတယ်ဆိုတဲ့သဘောပါပဲ
စစ်အုပ်ချုပ်မှုကနေပြီးတော့ဒီမိုကရေစီစနစ်ကိုဥတီပြီးသွားနေတဲ့မြန်မာနိုင်ငံအတွက်စက်တင်ဘာလ3ရက်နေ့တုန်းကတရားစီရင်ခဲ့တဲ့ကိုဝါလုံးတို့ Writers သတင်းတောင်နှစ်ဦးရဲ့အမှုကတော့မြန်မာဒီမိုကရေစီရဲ့တိုးတက်မှုဆိုတာကိုအကဲဆက်လိုက်တဲ့တိသာထူးခြားတဲ့ကိစ္စရပ်တစ်ခုဖြစ်ခဲ့ပါတယ်တရင်လောက်တာကိုပြစ်မှုလို့သဘောထားနေတဲ့လောက်ရက်တွေမြန်မာစုအကထပ်ပြီးတော့မလုပ်အောင်ဖိအားပေးဖို့အင်ဒိုနီးရှားစုအကိုလည်းတိုက်တွန်းတောင်းဆိုတယ်လို့အင်ဒိုနီးရှားနိုင်ငံကမြန်မာတန်ဖိုးရှင်မှာဆန္ဒပြနေသူဖီရာအဗ်ဒူရာချ်မန်ကပြောပါတယ
်ကာမီမမီတာပရက်စီဒန့်ဂျိုကိုဗီဒန်ပရမီတာအင်ဒိုနီးရှားမုကင်မလိုဒေပလူ
သမရဂျိုကိုဝီဒိုဒိုနဲ့အင်ဒိုနီးရှားအစိုးရကိုလည်းကျမတို့တောင်းဆိုပါတယ်နိုင်ငံသားဝန်ကြီးဌာနကတစ်ဆင့်မြန်မာအစိုးရကိုတိုက်တွန်းပေးဖို့ပါမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုကျင့်သုံးဖို့သတင်းလောက်တာကိုပြစ်မှုကျူးလွန်မှုအဖြစ်သဘောထားဆောင်ရွက်နေတာတွေဆက်ပြီးမလုပ်ဖို့ကျမတို့ကတိုက်တွန်းတောင်းဆိုပါတယ
်။ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံထဲမှာအဖိနှိပ်ခံရတာကိုကန့်ကွက်တဲ့အနေနဲ့ပြီးခဲ့တဲ့နှစ်တုန်းကလည်းအစ္စလာမစ်အုပ်စုတွေဦးဆောင်တဲ့ထောင်နဲ့ချီတဲ့အင်ဒိုနီးရှားနိုင်ငံသားတွေဂျကာတာမြို့တော်ကမြန်မာတန်ဝန်ရှိမှာဆန္ဒပြခဲ့ကြပါသေးတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုထောင်ဒဏ်9နှစ်စီချမှတ်လိုက်တာနဲ့ပတ်သက်ပြီးတော့မြန်မာအစိုးရအနေနဲ့တရားရေးမှန်တမ်းရဲ့ဆုံးဖြတ်ချက်ကိုဘာမှဝင်ပြီးတော့ဆက်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထေကနေ့လုံးကနေပြီးတော့မှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်ကျွန်တော်တို့ရဲ့ policy ကရှင်းတယ်ဒါပြီးတရားရုံးမှာရောက်နေဆိုတရားရုံးအပိုင်မှာကျွန်တော်တို့နဲ့မဆိုင်ဘူးကျွန်တော်တို့စုံတရားဝင်ဆက်ဖက်မှာမဟုတ
်ဘူး Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်ရွာသားတွေအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းလိုက်နေကြတော့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ကြရတာဖြစ်ပြီးအခုစက်တင်ဘာလ3ရက်နေ့မှာတော့သူတို့ဟာနိုင်ငံတော်လေးဝက်ချက်အုပ်ဦးတွေကိုချိုးဖောက်မှုနဲ့ထောင်ဒဏ်9နှစ်စီချမှတ်ခံခဲ့ကြရတာပါ။တရင်တော်နှစ်ဦးကတော့သူတို့မှအပြစ်မရှိဘူးလို့တရားရုံးမှာထွက်ဆိုခဲ့ကြပါတယ်။